Welcome to the Voice of America in Burmese.
Mingla ne ne khima shin. VOA American တဲ့ရဲ့2022ခုနှစ်ဖေဖော်ဝါရီလ23ရက်ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ဒီမှာအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာယူကရိန်းအရေးအမေရိကန်နဲ့အနောက်နိုင်ငံတွေကရုရှားပေါ်ဒဏ်ခတ်အရေးယူလိုက်တဲ့သတင်း။မြန်မာစစ်ကောင်စီကိုရုရှားနဲ့တရုတ်လက်နက်ထောက်ပံ့မှုကိုကုလသမဂ္ဂကိုယ်စားလှယ်ကဝေဖန်လိုက်တဲ့သတင်းစားတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော
့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီကဥအောင်ဆန်းဆိုတဲ့လူကအတန်90ကျော်ဝန်းကျင်ပေါ့နော်။သူကနွားကြောင်းနေတာပေါ့။အဲ့လိုနွားကြောင်းနေတဲ့လူကိုသူတို့ဆန်းစီပြီးတော့နှိပ်စက်တယ်
။ဒါကတော့ PDF နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတဲ့သခိုင်းတိုင်းဒေသဘက်မှာလူနေချို့မီးရှို့ခံရတဲ့အခြေအနေကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါ ICJ မှာစစ်ကောင်စီပြောဆိုချက်ပွဲလဲမှုတွေရှိတယ်လို့ရိုဟင်ဂျာတွေဘက်ကတုံ့ပြန်လိုက်တဲ့အကြောင်းကိုလည်းတင်ပြမှာပါ။နောက်ပိုင်းမှာတော့အင်ဂါညဆွေးနွေးကန်ကဘာတလွားခီးသွားအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောင့်မိုးကြောင်နဲ့အတူကျမကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံအရှေ့ဘက်ကျန်ကခွဲထွက်ကြောင်ကြေညာထားတဲ့ဒုံနဲ့လူဟန်ဒေသတွေကိုဒီကြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကအထူးမှပြုလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဒဏ်ခတ်ရေးယူမှုတွေကျင်းပလိုက်ပါတယ်အမေရိကန်အစိုးရကတော့ရုရှားဘဏ်တစ်ခုနဲ့အစိုးရငွေတိုက်စာချုပ်တွေကိုပိတ်ဆို့ရေးယူလိုက်ကြောင်းအင်ကာနေမှာပဲကျင်းပခဲ့ပါတယ
် That means we've cut off Russia's government from Western financing.It can no longer raise money from the West.
Russia အစိုးရကိုအနောက်နိုင်ငံတွေရဲ့ဗန်နာယူစနစ်ကနေဖယ်ရှားလိုက်တဲ့သဘောပါ။ Russia အစိုးရအနေနဲ့အနောက်နိုင်ငံတွေကနေငွေရှာလို့ရတော့မှာမဟုတ်တလို့အမေရိကန်နဲ့ဥရောပဈေးကွက်မှာအကျွေးစနစ်နဲ့ကုန်သွယ်ခွင့်လည်းရတော့မှာမဟုတ်ပါဘူးလို့အင်ကာနေကပြင်ပတော်မှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာပါ။ဂျာမန်နိုင်ငံကြီးချုပ် Olaf Scholz ကတော့ Russia ကနေဂျာမနီကိုသဘာဝတမွေကျင်ပဖို့တွတ်တန်းထားတဲ့ North Stream 2ဟာပြည်စည်းနေပြီဖြစ်ပေမဲ့လုပ်ငန်းတွေလက်ဖက်ခွင့်ကိုရပ်ဆိုင်းလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကလည်းရုရှားဘဏ်5ခုနဲ့ထိပ်တန်းအမှုဆောင်အရာရှိ3ယောက်ကိုပိတ်ဆို့ဒဏ်ခတ်ရေးယူလိုက်ပြီးဗြိတိန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်သလိုဗန်နာငွေကြေးလွှဲပြောင်းမှုတွေနဲ့အဆက်အဆံမလုပ်ဖို့တားမြစ်လိုက်ကြောင်းလွှတ်တော်ကပြောကြားခဲ့ပါတယ်။ယူကရိန်းကနေခွဲထွက်ချောင်းကျင်းပထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အတိအမှတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကပြစ်တင်ဝေဖန်လိုက်ကြပြီးတန်တမာရေးနည်းနဲ့အပြေရှာဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ယူကရိန်းအပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခတ်ရာရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ငြင်းငြင်းဆန်းဆန်းရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းစီကတနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လုပ်ရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်ရာရောက်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုတီးပါရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကယူဆကြောင်းလဲပြောပွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တန်အမတ်ကြီးကတော့သက်ဆိုင်သူတွေအားလုံးတင်းဆောင်ရွက်ကြဖို့နဲ့ကြိုးချောင်းစီလျော်တဲ့အဖြေရှာကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်ပြည်သစ်နိုင်ငံတွေကလည်းရုရှားရဲ့လုပ်ရအပေါ်ပြစ်တင်ရှုံချလိုက်ကြပြီးပိတ်ဆို့တံခါးမှုတွေနဲ့တုံ့ပြန်မဲ့အကြောင်းပြောဆိုကြပါတယ်။ဂျာမနီ၊ဂျပန်၊ဂရိ၊တောင်ကိုရီးယားနိုင်ငံတွေကလည်းရုရှားရဲ့လုပ်ရကိုကန့်ကွက်ခဲ့ကြပါတယ်။အီရန်ကတော့အမေရိကန်နဲ့ NATO မဟာမိတ်တွေကိုဝင်ရောက်ဆွတ်ဖက်တယ်လို့ပြစ်တင်လိုက်ပြီးမဲ့ထိန်းသိမ်းလုံချဖို့ပြောဆိုပါတယ်။ဆီးရီးယားကတော့ရုရှားကိုထောက်ခံကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ခြံကခွဲထွက်ကြောင်းကြေညာထားတဲ့ဒုံနက်နဲ့လူဟန်ဒေသတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်အသိအမှတ်ပြုလိုက်တဲ့လောက်ရအတွက် ပိတ်ဆို့တန်ခတ်မှုတွေနဲ့ရုရှားသမ္မတဗလာဒီမာပူတင်အပေါ်အလင်းအမြန်တုံ့ပြန်ရေးယူဖို့အမေရိကန်တွတ်တော်အမတ်တွေကသမ္မတဂျိုးဘိုင်ဒန်အစိုးရကိုအင်္ဂါနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်။ယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုကိုခံတားရေးအမေရိကန်ပါတီကြီးနှစ်ခုဖြစ်တဲ့ရီပါဘလစ်ကန်နဲ့ဒီမိုကရက်တို့တူးတူးခြားခြားညီညွတ်မှုရရှိထားကြပေမဲ့ယူကရိန်းပေါ်ကျူးကျော်မဲ့အရေးကိုတားဆီးဖို့နဲ့ရုရှားသမ္မတအပေါ်အပြစ်ဒဏ်ခံရေးဘယ်လိုပုံစံနဲ့ဆောင်ရွက်ကြမလဲဆိုတာကိုတော့ညှိနှိုင်းနေရဆဲဖြစ်ပါတယ်။ယူကရိန်းဟာတမိုင်းအစဉ်အဆက်ရုရှားရဲ့အစိတ်အပိုင်းသာဖြစ်ပြီးစစ်မှန်တဲ့အမျိုးသားနိုင်ငံတော်တစ်ခုမဟုတ်ခဲ့ဘူးလို့တနင်္လာနေ့ကရုရှားသမ္မတရဲ့ရုပ်မြင်သံကြားမိန့်ခွန်းအပေါ်မှာတော့အမေရိကန်ပါတီကြီးနှစ်ခုစလုံးကပြစ်တင်ရှုံချကြပါတယ်။ဒုံနဲ့နဲ့လူဟန်ဒေသတွေကိုလွတ်လပ်တဲ့သမ္မတနိုင်ငံတွေအဖြစ်ရုရှားကအတိမတ်ပြုတာဟာရန်လိုတဲ့လောက်ရတာဖြစ်ပြီးနိုင်ငံတကာဥပဒေကိုချိုးဖောက်ရကြတယ်လို့လဲအမေရိကန်အထက်လွှတ်တော်နိုင်ငံသားရဲ့ကော်မတီဥက္ကဋ္ဌဘော့ဘ်မနဒီစ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ယူကရိန်းအရေးတင်းမာမှုတွေမြင့်တက်လာနေတဲ့အတွက်ရုရှားသမ္မတအပေါ်အနောက်နိုင်ငံတွေကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ဟာရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ဗုဒ္ဓဟူးနေ့မှာရုရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။စွန့်အင်ပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နိုင်ငံသားကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားကြောင်းပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။အစ္စလာမစ်ဝါဒကိုစိုးရိမ်ကြောက်ရွံ့မှုတွေအာဖဂန်နစ္စတန်နိုင်ငံကအခြေအနေတွေအပါအဝင်ဒေတာတွင်းနဲ့နိုင်ငံတကာကိစ္စတွေလည်းပါဝင်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။23နှစ်အတွင်းပထမအကြိမ်ပါကစ္စတန်ဝန်ကြီးချုပ်တူရဲ့ရုရှားခီးစဉ်ဟာယူကရိန်းကနေထွက်ပါသွားတဲ့ဒေတာနှစ်ခုကိုတီချာလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားကအတိမတ်ပြုလိုက်ပြီးနောက်ပိုင်းပထမဦးဆုံးနိုင်ငံခေါင်းဆောင်တူရဲ့ခီးစဉ်ဖြစ်လာပါလိမ့်မယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 933နဲ့9383ည5.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင်။ Iran nuclear အစီအစဉ်ကိုထိန်းချုပ်ဖို့နဲ့ပိတ်ဆို့အရေးယူမှုတွေဖြေလျှော့ရေးသဘောတူညီချက်ကိုပြန်လည်ရယူဖို့ဆွေးနွေးပွဲတွေအပြည့်အစုံနီးပါးဖြစ်နေကြောင်းရုရှားတန်တမန်တအူကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အီရန်နဲ့အမေရိကန်နှစ်နိုင်ငံကြားမကြခင်အကျဉ်းသားလဲလှယ်ကြလိမ့်မယ်လို့လည်းခန့်မှန်းထားကြောင်းဆွေးနွေးမှုနဲ့နီးစပ်သူတွေကပြောပါတယ်။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်အဖွဲ့ GCPOA ရဲ့ရုရှားဆိုင်ရာကိုယ်စားလှယ်တန်မတ်ကြီးမစ်ခီလ်အော်ယန်နော့ဖ်ရဲ့တီတာမှာရေးသားထားရမှာတော့2015ခုနှစ်ကဖွဲ့စည်းထားတဲ့ GCPOA ရဲ့ပြည်လဲအကောင့်ထဲပေါ်ရေးစစ်ဆက်ညှိနှိုင်းမှုတွေအပြည့်အစုံနီးပါးဖြစ်နေကြောင်းဖော်ပြထားပါတယ်။နျူကလ িয়ার သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့အီရန်အစိုးရနဲ့အင်အားကြီးနိုင်ငံတွေကြားလက်အတန်းကြားဆွေးနွေးပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကဗီယက်နာမှာအမေရိကန်နဲ့အီရန်သဘောတူညီချက်တည်းရဲ့ထွက်ပေါ်ခဲ့ကြောင်းရိုက်တာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအရက်သားတွေပေါ်ဖိနှိပ်ရမှာတုံးနေတဲ့လက်နက်တွေကိုကုလသမဂ္ဂအဖွဲ့ဝင်တွေဖြစ်ကြတဲ့ရုရှားတရုတ်နဲ့ဆာဗီးယားနိုင်ငံတွေကနေမြန်မာစစ်တပ်အနေနဲ့ဆက်လက်လက်ခံရရှိနေကြောင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။ဒီအခြေအနေတွေကိုတားဆီးနိုင်ဖို့လုံခြုံရေးကောင်စီကမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုတွေအမြန်ဆုံးတားမြစ်ဖို့လဲမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မ်အန်ဒရူးစ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။မြန်မာဆီယနာပိုင်းတွေရဲ့ရက်ဆက်ကြမ်းတုပ်တဲ့ရာဇဝတ်မှုတွေကိုဟန်တားဖို့ပထမဆုံးလုပ်ရမယ့်ကိစ္စဟာလက်နက်တွေမရနိုင်အောင်တားဆီးဖို့ဖြစ်ကြောင်းအင်္ဂါနေ့ကကုလသမဂ္ဂကိုတင်ပြတဲ့အစီရင်ခံစာမှာအထူးကိုယ်စားလှယ်ကပြောပါတယ်။ကဘာကြီးကတုံ့ပြန်ဆောင်ရွက်ဖို့ကြံ့ကြာနေတာနဲ့အမျှကလေးတွေအပါအဝင်အပြစ်မဲ့ပြည်သူတွေမြန်မာနိုင်ငံမှာတည်တည်ကြားရလိမ့်မယ်လို့လည်းသတိပေးထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေကတိုက်လေယာဉ်တွေအပါအဝင်စစ်သုံးလက်နက်တွေကိုတင်ပို့နေစေဖြစ်တယ်လို့ဆာဗီးယားနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုတင်ပို့ခွင့်ပြုနေစေဖြစ်ကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုတိတိယောက်ယောက်ဟန်တားနိုင်မဲ့နည်းလမ်းတစ်ခုအဖြစ်စစ်လက်နက်တင်ပို့မှုတွေတားမြစ်နိုင်အောင်လုံခြုံရေးကောင်စီမှအ мян ဆုံးဆွေးနွေးဖို့လေလူခွေရေးအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ရှင်။ အင်းစိန်ထောင်မှာဖမ်းဆီးခံထားရတဲ့လူသိများထင်ရှားတဲ့စာရေးဆရာတွေဖြစ်တဲ့မောင်သာချူနဲ့ချင်းလင်းဦးတို့ကိုထောင်တွင်းတရားရုံးတွေကထောင်ဒဏ်တွေအတီးတီးချမှတ်လိုက်ပါတယ်။ရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးခံထားရပြီးတရားရင်ဆိုင်ခဲ့ရတဲ့စာရေးဆရာမောင်သာချူနဲ့စာရေးဆရာချင်းလင်းဦးတို့ကိုထောင်တွင်းကမြောက်ဥက္ကလာပအထူးတရားရုံးကနေမနေ့ဖေဖော်ဝါရီလ22ရက်နေ့ကထောင်ဒဏ်တွေချမှတ်လိုက်တယ်လို့သူတို့ရဲ့ရှေ့နေက BOE ကိုပြောပါတယ
်ဆရာပြားတော့ငါရက်ရှာပြီးအခုဟိုကတ်ကတ်လက်ပြမှာဆက်တယ်တမစ်တို့ရဲ့ဥစ္စာနဲ့သူ့ကိုပြောတာဖြစ်တယ်သူ၃မိနစ်ကြီးဆက်လိုက်တယ်ဟိုအလုံးနဲ့ထောင်တယ်ပေါ့ဆရာတို့ကငါဒီကပြီးဖြစ်နေတယ်အရင်ကတက်မှတ်တာပြီးသားအခုဟိုပါပေါ့နော်ပုံမှန်ဖြစ်တယ်ဒီကတော့သူကဆက်မှတ်တယ်လေအဲ့လိုမျိုးနဲ့ချပြီးလိုက်တယ
်သူတို့နှစ်ဦးလုံးဟာအာနာတင်လိုက်တဲ့2021 February လ3ရက်မှာဖမ်းဆီးခံခဲ့ရတာပါဆရာမောင်သာချူကအာနာသိန်းနဲ့မနေ့အစောပိုင်းမှာဖမ်းဆီးခံရတာဖြစ်ပြီးဆရာထင်လင်းဦးကတော့ညနေပိုင်းလောက်မှာဖမ်းဆီးခံခဲ့ရတာပါအာနာသိန်းရဲ့နေ့မှာသူတို့နှစ်ယောက်လုံးကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်မသိကြပါဘူးနှစ်ယောက်စလုံးတရားရင်ဆိုင်နေရတဲ့ကာလတစ်နှစ်ကိုချုပ်ရဲ့ခန်းစားခွင့်ရမှာဖြစ်ပြီးစာရေးဆရာထင်လင်းဦးကတော့စစ်ကြောရေးမှာပဲစစ်ဆေးခံရတဲ့အချိန်တလောက်ကိုတော့ထပ်ပြီးခန်းစားခွင့်ရမှာမဟုတ်ဘူးလို့ရှင်နီကပြောပါတယ်။ထိုင်းနိုင်ငံမှာအလုတ်သမားလိုအပ်ချက်တွေရှိနေတဲ့အတွက်နေဆက်တွေမှာအလုတ်လုပ်ရမယ်။ကမ္ဘောဒီးယားမြန်မာစတဲ့အိမ်ကြီးချင်းနိုင်ငံနှစ်နိုင်ငံကအလုတ်သမား2000လောက်ကိုလက်တလောပထမအဆုံးခေါ်ယူဖို့ပြင်ဆင်နေပါတယ်။ကူးစက်မြန်ကိုဗစ် Omicron ပြန့်နှံ့မှုနှုန်းမြင့်တက်နေချိန်ဖြစ်လို့အလုတ်သမားတွေရောက်လာရင်တိကျခွဲထားမဲ့ quarantine စောင့်ကြည့်ရေးစင်နာရီပြင်ဆင်ထားတယ်လို့ထိုင်းအလုတ်သမားဝန်ကြီးဌာနကပြောပါတယ်။ COVID ကပ်ဘေးဒဏ်ကိုနှစ်နှစ်လောက်ခံနေရပြီးစီးပွားရေးထိခိုက်ကြဆင်းနေတဲ့ထိုင်းနိုင်ငံကနိုင်ငံရဲ့ကုန်ထုတ်လုပ်မှုပိုင်းပြန်လည်စတင်နိုင်ဖို့ရွှေပြောင်းအလုတ်သမား8သိန်းလောက်လိုအပ်ချက်ရှိနေတယ်လို့ထိုင်းလုပ်ငန်းရှင်တွေကထိုင်းအလုတ်သမားရေးဌာနကိုတင်ပြခဲ့ကြတာပါ။တစ်ဖက်မှာလည်းနိုင်ငံတွင်းကူးစက်မြန် Omicron ပိုးပြန့်နှံ့မှုနှုန်းထပ်မံမြင့်တက်လာနေတဲ့အတွက်မြန်မာအပါအဝင်အိမ်နီးချင်းနိုင်ငံတွေကအလုတ်သမားတွေခေါ်ယူရေးကိစ္စတွေမှာကြံ့ကြာမှုတွေရှိနေပြီးလက်တလုံးမှာတော့နေဆက်တွေကလိုအပ်နေတဲ့အလုတ်သမားတွေကိုစတင်ခေါ်ယူဖို့လှုံ့ဆော်နေတာဖြစ်ပါတယ်။ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစောမိုးကျော်နဲ့အတူကျွန်မကတင်ဆက်ခဲ့တာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီချင်းပြည်နယ်ကဒုတိယအကြီးဆုံးတိုက်နယ်ဆေးရုံတစ်ခုမိရှို့ဖျက်ဆီးခံရတဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။အခုတော့ ICJ မှာစစ်ကောင်စီပြောဆိုချက်ကွဲလွဲမှုတွေရှိတယ်လို့ရိုဟင်ဂျာတွေတုံ့ပြန်လိုက်တာကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်တဲကပဋိပက္ခတွေကိုငြင်းငြင်းကြံကြံဖြေရှင်းနေတယ်လို့ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ကြားကာလစီမံဆုံးဖြတ်ထားတာတွေကိုလိုက်နာဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့ကိုယ်စားလှယ်ကကြားနာပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့အခြေအနေတွေဟာထူးခြားတိုးတက်လာမှုမရှိဘူးလို့ရိုဟင်ဂျာတွေနဲ့လူခွင့်ရေးလေးလာသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြမှာပါ။
ရိုဟင်ဂျာတွေပေါ်လူမျိုးတုံ့တက်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုကို Netherlands နိုင်ငံ The Hague မြို့က ICJ နိုင်ငံတကာတရားရုံးမှာတနင်္လာနေ့ကပြန်လည်ကြားနာမှုတွေစတင်ခဲ့ပါတယ်။ကမ်ဘီယားနိုင်ငံကမြန်မာပေါ်ဆွဲဆိုထားတဲ့အမှုကို ICJ တရားရုံးမှာကြားနာတဲ့မသိမြန်မာဘက်ကဖေဖော်ဝါရီလ22ရက်တနင်္လာနေ့ကရှောက်ထားခဲ့တာပါ။2019ခုနှစ်ကလုပ်ခဲ့တဲ့ကဏ္ဍဦးကြားနာပွဲအပြီးတရားရုံးကသတ်မှတ်ခဲ့တဲ့မြန်မာနိုင်ငံလိုင်းနာဆောင်ရွက်ရမယ့်အစီအမံတွေအတိုင်းစစ်ကောင်စီအနေနဲ့လိုင်းနာဆောင်ရွက်နေပါတယ်လို့စစ်ကောင်စီကိုယ်စားလှယ်အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်ကတရားရုံးကိုရှောက်ထားတင်ပြခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တက်ကြွပြင်ဒုက္ခသည်စခန်းမှာနေနေဆဲဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တို့ကတော့ဒုက္ခသည်တွေနေရဲ့ပြန်နိုင်ရေးကိစ္စအပါအဝင် ICJ ကချမှတ်ထားတဲ့ကြားကာလအစီအမံတွေကိုစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်နေတဲ့ဆိုတဲ့အခြေအနေမျိုးကိုယ်တိုင်ခန်းစားကြုံတွေ့ရတာမရှိသေးဘူးလို့အခုလိုပြောပါရယ
်ကွန်တရက်မပေါ်သေးပါမှာတိတ်ရောမှာကျွန်တော်ပညာသင်ထားတဲ့ပညာသင်တဲ့ကျွန်တော်မှာလေအမဟုတ်တက္ကသိုလ်တော့ဘာလဲမှာတော့ကျွန်တော်လည်းလည်းအဝိဇ္ဇာပေါ့အမမပေါ်လို့တော့ကျွန်တော်အမဆယ်လုံးကမရဒီပါမှာကျွန်တော်ကဒီကျွန်တော်ယူအန်ကြရမှာဒီမှာလလလလတော့ကံတော့လလလလတော့လောက်ကံတော့မရဘူးမှာတော့တက်တဲ့ကျွန်တော်ဘယ်လိုဆုံးလို့နိုင်ငံသားအဓိကဖြစ်ခံလေးကိစ္စကိုလည်းကျွန်တော်ပြောရလို့မရှိဘူးအပြင်မှာလည်းမဲ့ပုံနေရှိတယ်အပေါ်အပေါ်မှာလည်းမဲ့ပုံနေရှိတယ်ဆိုတော့အဲအဲ့ဒါလည်းကျွန်တော်နိုင်ငံသားမပြောဘူး
Now, be the general hope, Japan, then at the Menoma, Twain, Lago, the Noro Santa, the spirit, the Lolan, and talk of Solomon Yahoo. They must be the Saganas, the Noronas, the Sakali, the Dorama.
Bangladesh Nanga, Lira Doka, the Sakama Yangi, Ruija Doka, the Ugale, a good tainty, you must sit up a car, Piane Leka in it, Luku Yikawa, by Loni Rago, Matuya, Lupio Valley. Active Women Development Initiative Tetua Noja Pumina Pwegu Dita Dudu Upiate Mepupia Wile Yigale Sigon Sikos Larry Maniga ICJ Matimia Chatriha Apiota Tape Pinide Luton Bianai Pari ယခုပြည်နယ်မြောက်ပိုင်းမှာ2012နဲ့2019ခုနှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြစ်ပတ်ကားတွေမှာရိုးရှားမွတ်စလင်တွေအပေါ်စစ်တပ်ရဲ့လုပ်ရက်တွေဟာကျွန်တော်ဆိုင်လူမျိုးတုံးတက်ဖြတ်တဲ့အထိဖြစ်ခဲ့တဲ့လို့ဆိုပြီးဂန်ဒီယားနိုင်ငံကတရားစွဲဆိုထားတာပါ။2019ခုနှစ်မှာစတင်ကြားနာခဲ့တဲ့ဒီအမှုကိုနောက်ထပ်ကြားနာမှုတွေမဆက်ခင်ကြားကာလအတွင်းမြန်မာနိုင်ငံလို ားတွေကိုထိန်းသိမ်းချဖို့ဒုက္ခတွေကိုနေရပြန်နိုင်ရေးဆောင်ရွက်ပေးဖို့လူလက်စွာသွာလာနေထိုင်ခွင့်နဲ့လုံခြုံရေးအရာအာမခံပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ရွှေကြောင်ဆိုတဲ့အသုံးအနှုန်းကိုမြန်မာစစ်တပ်ကလက်မခံသလိုစစ်ကောင်စီကိုယ်စားလှယ်ကလည်းတနင်္လာနေ့ကတရားရုံးမှာရှောက်ထားချိန်မှာဒီအသုံးအနှုန်းကိုရှောင်ခဲ့ပါတယ်ရှင်။
မကင်ဖြူထေးပြောပြသွားတာပါမကြာခင်မှာတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးအတွင်းလူနေအိမ်တချို့မိရှို့ဖျက်ဆီးခဲ့တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်အခုတော့ချင်းပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်မင်းတပ်မြို့နယ်ဝမတူးတိုက်နယ်ဆေးရုံကြီးကိုစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့ပါတယ်စစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဆေးရုံလုပ်ငန်းတွေကိုထိန်ချုပ်လဲပတ်နေတယ်လို့ယူဆပြီးဖြက်စီးပုံရတယ်လို့ကျမ်းမာရေးဝန်ထမ်းတွေက VOE ကိုပြောပါတယ်ဆေးရုံတော်တော်လေးပျက်စီးသွားတဲ့အတွက်ဒေသခံတွေရဲ့ကျန်းမာရေးစောင့်ရှောက်မှုမှာအခက်အခဲရှိလာမယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်စစ်တပ်နဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်ကဝမတူးတိုက်နယ်ဆေးရုံကိုစစ်ကောင်စီတပ်ဖွဲ့တွေဒီပေါ်လာ20ရက်နေ့ကဝင်ရောက်ဖျက်ဆီးခဲ့တယ်လို့ကျမ်းမာရေးဝန်ထမ်းတူကပြောပါတယ်။မင်းတပ်မြို့နယ်ထဲမှာဒုတိယအကြီးဆုံးဖြစ်တဲ့တိုက်နယ်စေယုံကြီးတော်တော်လေးဖျက်ဆီးသွားတယ်လို့သူကပြောပါတယ်
။ကျမ်းမာကဘုံရောက်ချင်မရှိအောင်အကုန်လုံးဖျက်ဆီးသွားတယ်။အတော့အူးတစ်ခုလုံးမှလည်းအကုန်လုံးမနော်။အမှန်တကယ်ပေါ်ကြတယ်။ဒီနေ့ချက်တင်ဒီချက်နေ့ချက်တော်တော်လေးကြီးတယ်။အဲ့ဒီဒီနေ့ချက်မရှိဘူးဆိုဖျက်ဆီးသွားတယ်။တခါခါမှလည်းဘုံလုံးမှမရအောင်ဒီချက်လေးစစ်တပ်ကဖျက်ဆီးသွားတယ်။
စစ်ကောင်စီတပ်တွေကစစ်ကြောင်းတခုနဲ့ဆေးရုံကိုဝင်ရောက်ဖျက်ဆီးသွားခဲ့တာလို့ပြောပါတယ်။ဆေးရုံတွင်ကဆေးဝါး၊ကတင်း၊စပွဲ၊ဆက်ပစ္စည်း၊မီးစက်၊ကလထိုင်၊စာအုပ်၊ဘီရို၊ဆင်ကအစဖျက်ဆီးမိရှို့ခဲ့တာဖြစ်ပြီးပျက်စီးမှုတွေကတော့ကာလတန်ဖိုးနဲ့ဆိုတိန်းထောင်ချီရှိနိုင်တယ်လို့သူကပြောပါတယ်။မင်းတပ်မြို့နယ်ကဝမတူးတိုက်နယ်ဆေးရုံဟာစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးလက်အောက်မှာလက်ပတ်နေတာလို့ယူဆပြီးအခုလိုဖြစ်စီတာလို့အဲ့ဒီကျမ်းမာရေးဝန်ထမ်းကဆက်ပြောပါတယ်
။အဲ့လိုဖြစ်နေဖြစ်ပေါ်တော့ဒီလိုချင်းကလည်းဥပမာကျွန်တော်လုပ်နေတာကဒီနေ့မဆိုင်ပါဘူး။ဒါပေမဲ့ရဲချင်းဝင်ကလည်းအနေနဲ့ရကကဒီကမင်းတမျိုးနဲ့တမျိုးနဲ့လုံးကြည့်နေဆိုရင်သူကသူ့ပြပြီးတော့ဒီရောနဲ့ဆက်ကြလို့လေဒီမှာရင်းစီလာစုကြရဲ့တချို့မိကြရင်မှလည်းပေါ်ပြကောင်းပေါ်ပြကောင်းမယ်နော်ဒီမှာလေပတ်မိတဲ့တောင်းနဲ့ဆိုတော့လေပတ်မိမရအောင်ကြည့်ကြတော့ဒီချင်းချုပ်ချင်းတဲ့ဘောပဲဒီရင်းကျွန်တော်မြင်နေကြ
ချင်းပြည်နယ်မင်းတပ်မြို့နယ်မှာဆီယနာဒိန်ပြီးနောက်စစ်ကောင်စီအုပ်ချုပ်ရေးရန်လျောက်ကိုစန့်ကျင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကလေးကပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းကြောင်းကြေညာထားပါတယ်။လက်ရှိမင်းတပ်မြို့နယ်ကချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ဒေသတချို့မှာကျန်းမာရေးပညာရေးကအစပြည်သူ့အုပ်ချုပ်ရေးအဖွဲ့ကနေကင်တွယ်ထိန်းချုပ်နေတဲ့အခြေအနေမှာရှိပါတယ်။ဝမ်မတူးတိုင်းနယ်စည်းရုံဟာမင်းတပ်မြို့ဘာဝင်မတူပီမြို့နယ်ဘက်ကဒေသခံတွေတောင်မှကချင်းပြည်နယ်ရှိတဲ့မကွေးတိုင်းရောနယ်ဘက်ကဒေသခံတွေပါလာရောက်စီးပွားကုသမှုခံယူကြတဲ့ဆေးရုံကြီးပါအခုလိုဆေးရုံဖြစ်စည်းခံရတဲ့အတွက်ဒေသခံတွေကျန်းမာရေးဆောင်ရှောက်မှုမှာအခက်အခဲရှိလာမယ်လို့ဝမ်မတူးတိုက်နယ်ဒေသခံဦးဟုံနိုင်ကပြောပါတယ
်ဆေးရုံဖြစ်တဲ့ကတော်တော်လေးတော့အဲဒီဒီဘာဝန်ကြီးမိသားမျိုးရောက်ဖို့ကိုမရောက်နိုင်သေးဆေးဒုနာကုဒုနာကိုလည်းဒါပဲဖူးကြတာကိုအားကိုးတကျနေတဲ့ဘာဝန်ကြီးကမပြီးကြတာအဲ့ဒါဆက်ရှင်တော့အဲ့ဒီဘာဝန်ကြီးရှိတဲ့ပြည်သူရဲ့ကျန်းမာရေးရှိစုဆောင်ဖို့လည်းရည်ရှိခဲ့တယ်
ရေးပေါ်ခွဲစိတ်ကူတော်မှုတွေကိုနိုင်တဲ့အသည့်ပစ္စည်းကိရိယာတွေပြည့်စုံခဲ့တဲ့ဝမ်မသူတိုင်းနယ်စည်းရုံးဟာအနည်းအနာတိုင်းနယ်ကျန်းမာရေးအဖွဲ့တွေကပါလူနာတွေကိုလွှဲပြောင်းပေးနေရတဲ့အသည့်ဒေသခံတွေအတွက်အာကိုအာထပြုနေရတဲ့စည်းရုံးတစ်ခုလည်းဖြစ်ပါတယ်။အခုနေ့ဖေဖော်ဝါရီလ14ရက်နေ့ကစပြီးဝမ်မသူဂျွာနဲ့အနည်းအနာကကျူရီဘက်ကိုစစ်ကောင်စီတပ်ကအင်အားဖြင့်နေရာယူလာပြ ီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ခုကြော်ကြော်သိမ်းပါရှင်မကြခင်မှာလဲစကိုင်းတိုင်းဒီကလေးဒေတာဘက်မှာလူနေရင်တချို့ကိုစစ်ကောင်စီကမီးရှို့ခဲ့တဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေအကြောင်းကိုလည်းကြားရမှာပါဟုတ်တဘူးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်ရနေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှစ်ချောင်းရွာမှာစစ်ကောင်စီတပ်တွေတက်ဆွဲပြီးတော့ပြန်လည်ထွက်ခွာခြင်းရွာအနီးအနားမှာရှိတဲ့တဲတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မင်းကင်းနယ်ဘက်ကကျေးရွာတွေမှာလည်းနေအိမ်တွေထပ်ပြီးမီးရှို့ခံရတဲ့အတွက်ကုလဲအနောက်ရွာမှာနေအိမ်တလုံးမှဆိုရင်နေအိမ်တလုံးမှမကြံတော့ဘူးလို့ရွာကန်တွေကပြောပါတယ်ခုလိုစကိုင်းဘက်ကအခြေအနေအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပ
ါစကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှစ်ချောင်းရွာမှာဖေဖော်ဝါရီလ19ရက်ကစစ်ကောင်စီတပ်တွေတက်ဆွဲပြီးနေနေရှင်းလင်းခဲ့ပြီးဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာကျေးရွာတွေကနေပြန်လည်ထွက်ခွာခြင်းမှာကျေးရွာအနီးကတဲတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တောင်ရမှာအလုံးလုံးကြတဲ့ရွာသားတွေနားနေဖို့စောက်ထားတဲ့တဲတွေကိုမီးရှို့ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပြပါတယ
်။နှစ်ချောင်းနဲ့ဒီငဖားကြားပေါ့နော်။အမှတော်ချောင်းဆိုရှင်။အာကျွန်တော်နှစ်ချောင်းဘက်ကနေကူးပြီးတော့အာငဖားဘက်ကိုသွားတဲ့လမ်းမှာကူးအဲ့လိုသွားရင်းနဲ့ရှို့သွားတာ။အာအစားတော့ပိုဆန်တို့အဲ့လိုရန်ရန်တို့ပေါ့နော်လည်းငယ်လေးပါမယ်။ဒါပြောအာစပားတွေကဒီလိုရှိရင်ဟိုတို့ဒီအတော့ဆုံးပစ္စည်းတွေပေါ်မှာလည်းအဲ့လိုကြီးကျက်ထားတာဆိုတော့အဲ့ပါသွားပြည့်တို့ဒီကျက်ထားကြတာကတော့အဲ့လိုမျိုးရွာထဲမှာတစ်ခုပြင်မှာဆိုတော့ကျက်ထားတာအဲ့ဒါကိုတို့ရှုပ်သွားတာပြည
့်စစ်ကောင်စီတပ်တွေဟာနှစ်ချောင်းရွာတောင်ဘက်လေးမိုင်အကွာကငါးဖားရွာဘက်ကိုထွက်သွားစဉ်ရွာတွေကအရက်သား2ဦးအသက်ခံခဲ့ရတယ်လို့ပြောပါတယ
်အဲစစ်ကြောင်းထိုးလာတဲ့စစ်ကောင်စီကဦးအောင်ဆန်းဆိုတဲ့လူကအသက်50ကျော်ဝန်းကျင်ပေါ့နော်သူကနွားကြောင်းနေတာပေါ့အဲအဲ့လိုနွားကြောင်းနေတဲ့လူကိုသူတို့ဆန်းစီပြီးတော့နှိပ်ဆက်တယ်နှိပ်ဆက်ပြောမှပြတ်တက်ထားခဲ့တာအဲ့ဒါပြီးတော့တရားဥပဒေကြောင့်သူကဟိုလက်ငါအသက်50ကျော်ပဲသူကပန်းချိုးတာပေါ့နော်ဖိတ်ကြလည်းတိကျောကိုမမှန်နိုင်အောင်ပေါ့နော်ဟိုပြတ်တက်ထားခဲ့တော့ပန်းချိုးသွားရင်းနဲ့အဲ့လိုမျိုးစကြောင်းထိုးလာတဲ့ဒီစက်ကောင်စီကတတ်တယ်နဲ့အဲ့လိုတွေ့တော့ကျတော့သူလည်းအဲစက်ကောင်စီဆန်းစီပြီးတော့မှအဲ့လိုပြတ်တက်ထားခဲ့တာ
စစ်ကောင်စီဘက်ကတော့ဖေဖော်ဝါရီလ19ရက်ကတိုက်ပွဲကိုလည်းသတင်းထုတ်ပြန်ခြင်းမရှိသလိုနေနေရှင်းလင်းမီးချို့ရဲ့အခြေအနေကိုလည်းသတင်းထုတ်ပြန်ထားခြင်းမရှိသေးပါဘူး။စကိုင်းတိုင်းတွေကမင်းကင်းမြို့နယ်အပိုင်းတွေကကုလဲအနောက်ရွာကိုလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲဖေဖော်ဝါရီလ23ရက်မနက်ပိုင်းကစစ်ကောင်စီကနေနေရှင်းလင်းရင်းမီးချို့ခဲ့လို့နေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာပဲမီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုနောက်တစ်ကြိမ်မီးထက်ရှို့ခဲ့ပြီးကြီးရသားတွေဟာတောတောင်တွေခိုးလုံနေကြရပါတယ်။ဒီအချိန်နဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပြပါတယ
်နောက်တစ်ချိန်ဒီနေ့ခက်ကျန်တဲ့အိမ်ကိုခက်ရှုပ်ပြလိုက်လို့တရားလုံးလုံးဝအားလုံးကျုံးသွားပြီလားဟွာရသူကတော့ဒီတောင်ကြီးထဲမှာမိုးကလေးနဲ့ဒါဟိုးပြူပြီးမှစစ်ပင်ကြီးဝါရင်ကြီးအောက်မှာပဲအဲ့လိုနေကြထိုင်ရတာနေပြင်ထိပြီးပြဘာမှဟိုအခင်းတွေပါလေးဘာတစ်ခုမှမရှိဘူးအကာမရှိပါဘူးပ
ြကုလဲရွာကိုအလဲမှာချောင်းချထားပြီးကုလဲအရှိရွာနဲ့အနောက်ရွာဆိုပြီးနှစ်ပိုင်းခွဲထားပါတယ်အခုမီးရှို့ခံရတာဟာကုလဲအနောက်ရွာဖြစ်ပြီးတော့ကူလဲအရှိရွာဟာစစ်ကောင်စီကိုထောက်ခံသူအများစုနေထိုင်နေလို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမော်ပါရှင် ဗုဒ္ဓဘုရားနေနဲ့ခင်အပတ်စဉ်ကဏ္ဍတွေကိုကျမတို့မကြခင်မှာတင်ဆက်တဲ့အခါမှာတော့မြမစီပွားရေးလက်ရှိအခြေအနေနဲ့ရှေတိုးလှုပ်ဆောင်ပွဲရာတွေနဲ့ပတ်သက်လို့ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့အခုတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားမနေ့ကနှစ်နေရမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စွန်ပီယံရွာနာမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကVOA ကိုပြောပါတယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလေလေချောင်းရံကိုစိုးရင်ကြီးထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေတောတောင်ရှူမြောင်နေဘက်ကိုထက်မှန်ထွက်ပြေးနေကြရပါတယ်။ပူတာအိုဘက်ကတိုက်ပွဲချင်းနေတဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်
။မြကြီးနားပူတာအိုကားလမ်းမကြီးပေါ်ကပူတာအိုမြို့နယ်မှာဝေးတဲ့လုံရှာရန်ကြီးရွာနဲ့စွန်ပီယံကြီးရွာနီးရှန်ကက်ဘွန်တက်စကန်နေရာတွေမှာဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါ။စံပြေရွာနီးတိုက်ပွဲအတွက်မှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လီရင်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်တိုင်းသားလက်နက်ကိုင် KIA ရဲ့ပြည်ညာရေးတောင်ငံဗိုလ်မှူးကြီးနော်ဘူးကဗီဒီယိုကိုပြောပါတယ်
။ဟုတ်ကဲ့လူချာရာနဲ့စမ်းကြရွာအဲ့ဒီကြားထဲမှာလည်းပြည်သူရင်ထိုင်တိုက်ပွဲအခါဖြစ်တယ်ဆိုတာသိပို့လာတာရှိပါတယ်။နောက်ညနေ7နာရီဒီဝန်းကျင်နောက်ချက်မှာပါဟိုရှင်ကပ်ပုံမလဲလေကြောင်းကနဲ့လာမတိုက်ခိုက်ရဲပုံကျဲတယ်ဆိုတော့ကြားပါတယ်ကျွန်တော်စုံစမ်းရတာကတော့တချင်သက်ဖြစ်ပါတယ်ဒါပေမဲ့ check ကအကျက်လင်ကတော့မစည်းလို့ကြားရပါတယ
်ဒီကိစ္စအချိန်ဒီကိုလောလောဆယ်မသိရသေးဘူးလို့ဗမုညနော်ဘူးကပြောပါတယ်စစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့စွန်ပီယံကျေးရွာနီးရှန်ကပ်ပုံစခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိပြီဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရန်နီးပါဖြစ်ပါတယ်တပ်ပွဲဟာမနေ့9နိုင်ဝင်ကျင်လောက်ကစပြီးတော့တနိုင်နီးပါးလောက်ကြာခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ကလေးကလုံရှာရန်ရွာနီးမှာတပ်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်ဒီနေ့တပ်ပွဲဖြစ်ပွားချိန်မှာပို့ပြီးတော့ဘီကင်းနိုင်မဲ့တောတောင်ရှူမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့အကြောင်းဒေသခံမျိုးသမီးတူကခုလိုပြောပါတယ်န
ာ9နာရီလောက်ကဟုတ်တယ်ကြာတနင်္ဂနွေလောက်ရှိရခဏလေးပဲဟွာလေးလုံရှာရန်နဲ့ဟိုတမိုင်းကျော်ကျော်လောက်ဝေးတယ်ရွာကနေပေါ့ဒါမဲ့အမှန်လို့ရွာတော့ရှိပြီအခုတော့မှပေါင်တဲ့နေလားအဲ့ဒီရင်လေဟွာပုံးဒီအဲ့လိုမျိုးကြောက်လို့နေဟိုတောက်ရွာမှာအဲ့လိုရွာဖက်မှာအဲ့လိုဟိုလက်လက်ကြီးကြီးပြင်းနေတယ်နော်ခွာတောင်းစီတောင်းကြတဲ့နေ
ခုလိုမျိုးပူတာအုံမြို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မလို့ KIA ကမြကြီးနားပူတာအုံလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအုံမြို့နယ်တွင်းကစစ်ကောင်စီတပ်စခန်း300ကိုတိုက်ခိုက်ခဲ့ပါတယ်တော်ရနေမှာတော့စွန်ပီယံကြီးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရန်နဲ့စွန်ပီယံကြီးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်။စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြင့်နေတာကြောင့်ဒါမဲ့ရပ်ပိုင်းတွေအတွင်းမှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြင်းမြန်းနိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကုသညို့ပါရှင်။မကြခင်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်မှာပါ။
American and the Yotan Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်
YouTube ဆောင်ရင်းနာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆောင်ရင်းနာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ် စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ် အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American Fan ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူးတင်ပါတယ်။မြန်မာစံတော်ချိန်နက်6
နာရီခွဲပါပြီရှင်ကျမတို့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လဲဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးကတော့ခြေရာတော့ဒါအားလုံးပြည့်တဲ့အတိုင်းတော်တော်စုစုပါပါဖြစ်နေတာမျိုးတွေကြုံရတယ်နော်အခုလက်ရှိကျွန်တော်မြင်ရတာကတော့ရကဘာရီပလန်လုပ်နေတဲ့အခါမှာဒီအဆက်အဖို့ချင်းွယ်ကိစ္စမျိုးတွေဖြစ်နေတယ်ဒါကတ လုံဆောင်ဘွေရာရီနဲ့ပတ်သက်လို့သုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအချစ်စကားတွေပါတဲ့ကဘာကျော်ချောကလက်ကြောင်းပြောပြထားတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုလည်းနားဆင်ကြည့်ရှုကြမှာပါ။အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကျမတို့တင်ဆက်မှာပါ။ယူကရိန်းမြောက်ဖက်ဘယ်လာရုစ်နိုင်ငံမှာရုရှားကဆက်လက်ပြီးတော့စစ်ရေးလေ့ကျင့်နေပြီးယူကရိန်းနဲ့ရုရှားလိုလားတဲ့ခွဲထွက်သူတွေတက်ဆွဲထားတဲ့နေမြေချောင်းကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်နေခဲ့ပါတယ်။ရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်လိမ့်မယ်ဆိုပြီးအမေရိကန်ကတတိပေးနေတဲ့ကြားကအခြေအနေတွေဟာတင်းမာနေတာပါ။ VOA သတင်းတော် Arish Abbasidi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
တိုက်ချင်းပြစ် YAS ပဲထင်းတုံးကြီးပြလုပ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမကြာသေးခင်ကထုတ်ပြန်ခဲ့ပါရယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဖြန့်ချထားပြီးဆက်လက်စီးရီးလေ့ကျင့်နေပေမဲ့ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားဘက်ကပြောနေတာပါဒီလိုအခြေအနေတွေကြောင့်အမေရိကန်ကွန်ဂရက်လွှတ်တော်ကရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့တက်ခတ်မှုတွေကိုချမှတ်ဖို့အစိုးရကိုတိုက်တွန်းနေပေမဲ့လည်းတန်တမန်ရေးအရာဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က NBC Meet the Press အစီအစဉ်မှာအခုလိုပြောရတယ
်။ Until the tanks are rolling and the
plan ကျွန်တော်တို့အထင်သမ္မတပူတင်လုပ်မယ်လို့ဆုံးဖြတ်ချက်ချထားတာတွေကိုမလုပ်တော့ပဲတက်ပြန်ဆုတ်သွားချိန်နဲ့အထိဖြစ်နိုင်သမျှနီးလန်းပေါင်းစုံသုံးပြီးတိုက်တွန်းဖြောင်းဖြားမှာပါ။အခုတူသွားနေတဲ့လမ်းကြောင်းကိုရပ်တန့်သွားအောင်လည်းဆက်ပြီးကြားရှိမှာပါ။နောက်ဆုံးအချိန်ရှိတိုင်းစုတက်တွေပြန်ဆုတ်ဖို့လမ်းဖွင့်ပေးထားပါတယ်။
ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားကငြင်းဆန်ထားပေမဲ့ရုရှားကျောင်းနောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေရဲ့နေမြေအနီးလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်အခြေအနေကပိုလို့တင်းမာနေပါတယ်။မကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုးဖွဲ့ဝင်တွေဟာရုရှားရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုလိလိယူရှုထားတဲ့ဆိုပြီးတော့ပြစ်တင်ဝေဖန်ပေမဲ့အမေရိကန်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်ယာယီတန်မတ်ခရစ်စတီနာကီဗင်းကရုရှားသမ္မတကိုအမေရိကန်ဟာစိတ်ရင်းကောင်းတဲ့ဆက်ဆံနေကြောင်း ABC This Week အစီအစဉ်မှာပြောပါတယ်။
We can address some of his security concerns.
သူရဲ့ရုရှားလုံခြုံရေးဆိုင်ရာစိုးရိမ်ပူပန်မှုတချို့ကိုဆွေးနွေးနိုင်ပါတယ်။ဒီစီစဉ်တွေကိုလည်းသူစီစာဖို့အကြောင်းကြားထားတာကြောင့်လွယ်လွယ်ကူကူဆုံးဖြတ်နိုင်မှာပါ။သူလုပ်ဖို့လိုတာကတနမန်ရေးလမ်းကြောင်းအရဖြည့်ရှင်းဖို့ဆုံးဖြတ်ရုံပါပဲ
။ယူကရိန်းကိုသိမ်းပိုက်မှာမဟုတ်ဘူးလို့ရုရှားကရောဘီလာရုစ်ကရောဂရိဘီပြောဆိုနေပေမဲ့နှစ်နိုင်ငံပူးပေါင်းပြီးယူကရိန်းရောက်ဖက်နေဆက်မှာစီးရီးလေ့ကျင့်နေကြပါတယ်။နိုင်ငံတိုင်းမှာစီးရီးအရာအစဉ်နဲ့ပြင်ဆင်ထားဖို့ရှိတယ်လို့အမေရိကန်ဆိုင်ရာရုရှားတန်အမတ်အနာတိုလီအန်တနော့ဖ်က CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
်။ There is no innovation and there is no such plans. It was fixed in Russia.
ငွေရောက်သိမ်းပိုက်မှာမဟုတ်လို့စီစဉ်လည်းမရှိပါဘူး။အမေရိကန်မိတ်ဆွေတွေနဲ့နိုင်ငံသားရေးဌာနကရုရှားကြောင်းချထားတဲ့စာထဲမှာအခိုင်အမာရေးထားပါတယ်။ဖြည့်ရှင်းမှုကြံသေးတဲ့ကိစ္စရပ်တွေကိုသံတမန်ရေးနည်းအရဖြည့်ရှင်းမှုဆင်သိရှိတယ်ဆိုတာကိုလည်းလူသိရှင်ကြားကြေညာထားတာပါ။ရုရှားတပ်တွေကရုရှားမျိုးပေါ်မှာသာရှိပြီးဘယ်သူမှမချိန်ချောက်ပါဘူး။
နေရောမဟာမိတ်တွေကိုအားဖြည့်တဲ့အနေနဲ့ကန်တကီပြည်နယ်ကအမေရိကန်101အထူးလေတီတပ်ကတပ်ဖွဲ့ဝင်တွေဥရောပကိုဆစ်လွတ်ပါတယ်ယူကရိန်းနေတို့အဖွဲ့ဝင်ဖြစ်မလာဘူးရုရှားကလူလာနေတာဖြစ်ပြီးအမေရိကန်ကတော့နိုင်ငံတိုင်းရဲ့လွတ်လပ်ခွင့်ကိုဘယ်သူမှတားဆီးလို့မရကြောင်းတုံ့ပြန်ထားပါတယ်
ကောင်းတင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်နေမှာပါမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုကြည့်ရင်ပြည်ရင်းစားသုံးမှုကျဆင်းနေတာကိုတွေ့ရပြီးဒါကိုပြန်တက်လာအောင်ဦးစားပေးလုပ်ဖို့လိုတယ်လို့စီးပွားရေးပညာရှင်တဦးကအကြံပေးပါတယ်ပြည်ပရင်းနှီးမြှုပ်နှံမှုတွေထွက်သွားတာမကောင်းပေမဲ့ထွက်သွားလို့လုပ်ငန်းတွေရပ်သွားတာတော့မဟုတ်ဘူးလို့ပုဂ္ဂလိကလုပ်ငန်းရှင်တဦးကလည်း VOE ကိုထောက်ပြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်သူဦးတန်းစိုးဘောကပေဒပုဂ္ဂလိကလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းထွန်းနဲ့ကုကြော်ကြော်သိန်းကဆက်သွယ်မေးမြန်းပြီးဆွေးနွေးထားပါတယ်ရှင
်။ဒေါက်တာဆိုးနဲ့ဆရာတော်ဆိုးထွန်း VOE နဲ့အခုလိုမျိုးပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်မေကွန်တစ်ခုကိုဆရာဦးတန်းစိုးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်။အဲ့ဒါကတော့ဒီလက်ရှိကတော့ဟာလာဒီလက်ရှိအနာယူထားတဲ့နာဆတ်ကပေါ့လေ။နာဆတ်ကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှာစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှာပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချိုရေးလမ်းကြောင်းကလည်းပို့ပြီးတော့အဆင်ပြေမယ်ဆိုတာသူတို့ကိုယ်တိုင်လည်းသဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဆိုအဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်။ NASA ကဘက်ကနေပြီးတော့ဘယ်လိုများချင်းကက်ပြောဆိုလုပ်ကင်နေတာရှိတယ်လို့စောက်တန်းဆိုတိထားပါလေခင်ဗျ။
ကျွန်တော်တို့ရောချင်းကက်ပြောဆိုတာမျိုးတော့မရှိပါဘူး။မရှိကျွန်တော်တို့ level တော့မရှိဘူးပေါ့နော်။ဒါပေမဲ့ဒီစီးပွားရေးကတော့ခြေနေကတော့အားလုံးပြည့်တဲ့အတိုင်းတော်တော်လေးစူးစူးပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းွယ်ကိစ္စမျိုးတွေဖန်တီးတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငန်းတွေပြောင်းစူးစမ်းနေတယ်အဲဒီအရာလောက်တော့ကြားနေသိနေရတယ်ပေါ့နော်အဲ့ဒီတော့ပဲကြားပါသေးတယ်တကယ်ကတော့ပြင်မာတော့ဒီစီးပွားရေးတန်ခါရတဲ့လူတို့မြန်မာရှင်ဘလောက်တိုင်းတာကြီးကုစားမှုအစီအစဉ်ကြီးရတယ်လဲဆိုတော့ကျွန်တော်မသိရအောင်ပေါ့နော်ကျွန်တော်လည်း
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဟိုဆရာတော်ဆိုတော့ကတော့ကိုယ်တိုင်လေးလုပ်ငန်းရှင်ဖြစ်တယ်ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကလှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်ဆိုတော
့ဟောပါပေါ့ဒီစိုက်ပျိုးရေးတော့လည်းပတ်သက်ရင်တော့လည်းနည်းနည်းလေးတော့ဟာဒီဟိုကျန်တဲ့ကဏ္ဍထဲဆိုင်တော့နည်းနည်းပူအားထည့်ပြီးတော့တွေ့ရပါတော့ဟုတ်ကျန်တဲ့ကဏ္ဍကတော့တိတ်အားထည့်ရတော့မတွေ့ဘူးစိုက်ပျိုးရေးမှာတော့အတွေ့အကြုံကကျွန်တော်ကတက်ကတော့ပဲပေါ့ပဲတဲ့ပဲနှမ်းလို့ဆိုတော့ဗီနီးယားနိုင်ငံတော့ကျွန်တော်က9နှစ်စာရောက်ဝယ်စာချုပ်ထုတ်တာတွေ့ရတယ်ကြီးလူကြီးပေါ့နော်ဒီကုတ်တိုင်းပဲလို့2သိန်းခွဲပေါ့ဒါတော့ဒီတော့လည်းနားစားနေတဲ့တက်လို့ထားတာတွေ့တယ်ဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်ရတဲ့ဒါအရင်အစိုးရလက်ထက်ကလက်ကြံပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံနေ3သိန်းနောက်လည်းဒီကျွန်တော်တို့ကြီးလူကြီးစံနေ3သိန်းဟုတ်တယ်ကျွန်တော်တို့ကဒီသူပြဿနာရေးကြားမှာပဲနိုင်ငံရေးကြက်တဲ့ကြားမှာပဲရအောင်နိုင်ငံရေးနဲ့ဗဏ္ဍာရေးကြက်တဲ့ပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်တဲ့ကြက်တဲ့ရှိတယ်ပေါ့နော်ဒီအားလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းကြီးအောင်ပို့နိုင်တယ်ပေါ့နော်ဒေါ်ဂျက်စစ်လည်းအခက်အခဲရှိတဲ့အချိန်ပါလေဒါအဲ့ဒီအချိန်မှာလည်းတို့ဒီ finance နဲ့ပတ်သက်တဲ့ support တွေပေါ့တို့ဆိုးရနေတယ် 50 billion ညောင်းထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တယ်တွေ့ရပေါ့နော်နောက်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါဒီလင်ကနဲ့ဇာယုတ်ထုတ်တဲ့ဟာပြီးခဲ့တဲ့ဟာတန်ချိန်တသိန်းခွဲဆန်ချိန်တသိန်းနဲ့ပေါင်းစံတန်ချိန် 5,000 ပေါ့မနေ့ကလာမှာ2023မှာကျွန်တော်ပို့ဒါလေးကတော့ဟိုကြိုးရတော့လေသူလုံးတိုင်းနဲ့ဟာတော့လုံးတဲ့ဟာတော့တွေ့တာပေါ့နော်ဒါပေမဲ့အားလုံးချုပ်ပြီးကြိုးရတော့လေဒီနှစ်ခုဒါလေးလို့ရလို့လေကနအားလုံးကြက်လာတော့မဟုတ်ဘူးနော်တို့တိုင်းနေရာတော့အကြောင်းရနှစ်ခုစုံတာပေါ့ကျွန်တော်တို့ကကိုဗစ်ဖြစ်တဲ့ဟာလေဒါ international ကဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးကြောင့်ကျွန်တော်ဒီဘာနေဆန်ရှင်နေများတဲ့ကြောင့်မို့ဝေကြီးစည်းစည်းမှုအခက်အခဲတွေရှိရအောင်ကျွန်တော်ပုံကြီးရကနပါဟု
တ
်ကဲ့တို့ကတော့
ဟုတ်ကဲ့ကျွန်တော်အဲ့ဒီခက်ခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနကတော်တော်ဆူတွန်းစပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ် ပြန်နေတဲ့မှာပဲဒီတွင်မှာလည်းပဲကျွန်တော်တို့အားလုံးသိရတဲ့အခြေအနေတွေကရှိနေတယ်ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာဖိအားရဲ့ဒီတွင်အခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းဆိုအမြင်အရဆိုရင်ဟလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲ
ဒီစီးပွားရေးမှာအခုလက်ရှိမြင်နေရတဲ့အခက်အခဲကတော့ဒီတော့ဝယ်ယူဟာဟို domestic consumption ပေါ့နော်ဒီလိုစားသုံးမှုတွေကလုံးဝနီးနီးကျနေတာ domestic consumption ကျတာကဒါဒီလိုစားသုံးမှုကျတယ်ဆိုတာပြည်သူမှရှိတဲ့ဝင်ငွေမရှိလို့ကျတာပဲဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါအလုံးလိမ့်မဲ့မရှိလို့ကျတာပဲဒါဆက်ဆံတယ်အလုံးလိမ့်မဲ့တွေဘာလို့များလာလဲဆိုတော့ဒါဒီ production တွေရက်ဆိုင်လို့ပေါ့နော် local production တွေရက်ဆိုင်လို့ဒါတော့သိကြဒီချက်ကြောင့်ကျတာပေါ့အဲ့တော့ policy ရဲ့ပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့ချိန်လို့ရှိပြမဆုံးကဒီကြက်တဲတဲ့နိုင်ငံတွေရဲ့အများသောအပြန်ဒါသူတို့စတင်တဲ့ဟာတွေကပို့ဖို့လဲသူတို့အထိုက်လျောက်ဆက်ပြီးတော့ကြိုးစားနေတယ်ဒါပေမဲ့သူတို့ရဲ့ဟိုဟာစီးပွားရေး priority ပေါ့နော်စီးပွားရေးမှာအဓိကခန်းနာအရေးပါတာဆိုသူတို့ကလောက်တာနှစ်ခုပဲရှိတယ်နံပါတ်၁က domestic production ပေါ့ပြည်တွင်းကုန်စည်တွေထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေကနေပြီးတော့မှာထုတ်လုပ်မှုများဖြစ်အောင်ကြိုးစားမယ်ဒါတစ်ချက်ဒုတိယကအဲ့ထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရာနေပြီးတော့မှဝယ်လိုအပ်ပေါ့ဝယ်လိုအပ်မြင့်အောင်လုပ်ရမယ်ဟာပေါ့အဲ့နှစ်ခုကတပြိုင်တည်းလှုပ်ကြတာများတယ်ပေါ့အဲ့နှစ်ခုကိုတပြိုင်တည်းလှုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှဒုက policy ချလိုက်ပြီပေါ့နော်ဒါအာရှန် crisis ပြီးတဲ့နောက်မှာလဲအာရှန်ကြက်တဲပြီးတဲ့နောက်မှာလဲဒီ policy ပဲရရှိနိုင်ရင်တုံသွားတာပါပုဂ္ဂိုလ်တော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျာ agri နဲ့ရှိမဲ့ natural resource ရှိမဲ့ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုတ်အကန်အများကြီးကိုဖန်တီးပေးနိုင်တယ်ဟိုကပေါ့နော်အများကြီးကိုဖန်တီးပေးရင်ဟာဆိုတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကဒီတော့ကစားသုံးမှုနဲ့ quality ပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲအရေးကြီးတာပေါ့အဲ့ဒီ policy ကအရေးကြီးတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့စမှုဆောင်လေးတွေအသေးလေးတွေအများကြီးရှိမှာပါ SME ဆောင်လေးတွေ SME တွေအများကြီးရှိပါတယ်ဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ
်
ဒါက supply side မှာသူတို့လုပ်ပေးရမှာပေါ့
ဟုတ်ကဲ့
demand side မှာဆိုရင်ဒါပြည်သူလူထုကလည်းဟိုခုနပြောတဲ့အလုံးလက်ပဲမရှိတော့ငွေမရှိတဲ့ခါကျတော့အဲ့တော့အဲ့ရောအိမ်ဆောင်သူတို့ကိုဘယ်လောက်လူမှုဖွံ့ဖြိုးရေးဘယ်လောက်ထောက်ပံ့တာလို့တော့ကျမကြီးစိတ်ဘယ်လောက်ထောက်ပံ့တာဘူးလဲဒီလိုလိုလည်းငွေထက
်ငွေထက်ပြန်အောင်လုပ်အောင
်အဲ့ငွေထက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူတော့ဝယ်မှာဟုတ
်ဟုတ်ကဲ့ပါအ
ဲ့တော့အဲ့နှစ်ခုကညီညီမရမှာပေါ့နော်ည
ီည
ီမရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအားအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့ခင
်ဗျဒီတော့ပြောချင်တာက policy တစ်ခုကဒါ domestic ရှင်နဲ့ domestic consumption ကိုမြင့်အောင်ဆက်တင်ရမယ်အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်တတိယ
ဟုတ်ကဲ့ပါဟုတ်ကဲ့ဆရာတော်ဆိုတော့ကကြတော့ဒါကိုယ်တိုင်လည်းလက်တွေ့တဲ့ဝင်လုံနေတဲ့အခါကြတော့ဘယ်လိုဆိုတော့အဓိကဘာတွေများရင်ဆိုင်နေရပါလဲဆရာအခုလက်ရှိအခြေအနေမှာစီးပွားရေးလုပ်ဖို့အတွက်က
ဒီတော့ကတော့ဘန်ကင်းနဲ့ပတ်သက်တဲ့ပြဿနာပေါ့နော်ဒါလည်းရင်းနဲ့ဆိုင်တော့ရောကြတဲ့ဆိုမဲ့လက်ရှိအနေအထားဒီငွေထုတ်တဲ့ခက်ခဲရှိတော့ငွေကြေးလက်ပတ်တယ်ပေါ့နော်လက်ပတ်ဖို့အတွက်ခက်ခဲရှိတယ်နောက်ဘန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချင်းငွေတော့ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမော်တော်ကားအစလေထုံးဆက်ဒီတန်းမြေဩဇာဘုဒ္ဓဆေးဒီတော့ကျွန်တော်အကျွေးစနစ်ဆိုတာရှိတယ်အခုကဘုဒ္ဓဆေးလို့ပြောလို့လေကျွန်တော်ကဓမ္မဝေါ်စာတဲ့အကျွေးဝယ်လို့မရတော့ဒေသမိုင်းတွေအတွက်အခက်အခဲပုံဖြစ်တာပေါ့နော်တစ်ဖက်ကလည်းခုံသေးတုံးကြီးလာတယ်ဒီဒေါ်လာဈေးတက်တဲ့အတွက်ကြောင့်မို့လို့ပိတ်ချက်ချက်သမောကရတက်တဲ့အခါဓမ္မဝေါ်စာနေရာကြီးတယ်အဲ့မှာတစ်ခါအကျွေး credit မရှိတော့ဘူးနော်အကျွေးမရတဲ့ပဲကြောင့်လက်ငင်းဝယ်ဖို့ကြောက်ရလဲဝေကြီးနဲ့ပတ်သက်ပြီးရောဟိုရင်းနှီးရငွေရနေတဲ့လူတွေပေါ့နော်အဲ့တော့သူတွေအဲ့ဒီဟာတွေကဒေသမိုင်းတွေအနေနဲ့တော်တယ်တွေ့နေရတယ်ပြဿနာပေါ့နော်ဒုတိယချက်ရတယ်ခုနကဆရာဦးတန်းစိုးပြောသွားတဲ့အထက်မှာပါတယ်ပေါ့နော်အဓိကတော့ SME လေးနေတဲ့သူတို့ကငွေတဲဝါလဲငွေကြေးရကျွန်တော်တိုင်းကြီးကဒီခက်ခဲရှိတဲ့ချီးငါဖို့တွေတူဝကြီးရယ်ဒီချိန်ကျတော့ပုံပြီးတော့ခက်တာပေါ့နော်ဒီခုနပြောတဲ့ဒီ finance institution တွေကလည်းအလုပ်တွေရပ်သွားတယ်တော့ဘန်ဒီကိုတိုင်းကလည်းသူကရုံးခန့်နေရင်ဒီဒါဖြစ်တယ်ဖြစ်တယ်အဲ့တော့ဘလိုပဲဖြစ်တော့သူတို့တို့ကဒီငွေကြေးနဲ့ပတ်သက်တဲ့ခက်ခဲကပုံပြီးတော့ဝေးသွားတယ်နောက်တစ်ဖက်ကလည်းလုံခြံမတိကြမီယာမှုတွေကြောင့်ဝေချင်းငါပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့ကလည်းနောက်ဆုတ်တာပေါ့နောက်ဆုတ်လာပြီးသူတို့ငွေမာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်မီဒါမျိုးပဲမြုပ်နေကြတယ်လုပ်ငန်းမှာယင်းနှုတ်တူတွေ့
ကျွန်တော်ရှာပွေးရခဲ့တယ်ငွေတွေကပိုခဲ့တဲ့ချိန်ဒီကာလမှာပိုခဲ့တယ်ပေါ့အဓိကတော့ခုနကပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘယ်မှာဦးစားပေးအခက်ခဲလို့ကျွန်တော်မြင်တာ
အဲ့အဲ့မှာလေဘန်နဲ့ပတ်သက်လို့ကျွန်တော်ဆိုတော့ကျွန်တော်နည်းနည်းတော့ဖြတ်မိလိုက်ပြပြီအခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးလာတယ်ဆိုလားလို့ဆရာအဲ့ဒါဟုတ်လား
ဟုတ်ပါတယ်လွန်ခဲ့တဲ့ဟိုဒီနေ့ပြည့်ပြီတော့ဒီနေ့လောက်ကာလမှာတော့ဟိုပြောရတော့ရအင်ဒီကေတာကြည့်တယ်ဆိုတော့ပါဆန်တွေကြည့်လိုက်တာရင်တော့အကောင့်ထဲမှာရှိရတယ်အကောင့်ပြင်မှာရှိတဲ့ပါဆန်တွေကများတာပေါ့နော်ဟို5 6 9 10လောက်ဖြစ်တယ်အခုကတော့ဟိုဒီ condition မှာမူတည်ပြီးတော့3ပါ300ငွေတော့ဖြစ်တယ်နောက်ဆိုင်တော်များများလုံးဝအရင်တော့ကြတော့ငွေသားပဲအခုကတော့ကတ်စနစ်ကိုလက်ခံလာတယ်သူကကတ်တက်ထုတ်တယ်ဆိုရင်သူကဘန်နေနေနဲ့50ရင်းလုံးပြန်ပြီးရမင်းငွေထုတ်ပေးရလို့
ဟုတ်ကဲ့
နောက်ခုနကဘန်နေနေနဲ့လေအရင်တော့လုံးဝရက်ထားနေအခုတော့ပုံမှန်တပတ်ကိုဘယ်လောက်ပြန်ထုတ်တဲ့ဟာပေါ့ပြောရရင်တော့အချိန်ကာလတစ်ခုတည်းချက်လာတာပေါ့
ဟုတ်ကဲ့ပုံမှန်ဟုတ်ကဲ့ပုံမှန်မဟုတ်သေးဘူးဆိုပေမဲ့နည်းနည်းလေးအချိန်တော့ပြန်ယူနေတဲ့သဘောရှိပါတော့ဆရာဟာလား
ဟုတ်တော့တော့ကျွန်တော်မဲတော့ရကြရင်လုံးတော့65 90လောက်တော့ပြန်ပြီးတော့ပြန်လည်န
ေဟုတ်ကဲ့ဟုတ်ကဲ့ကျောင်းသားဆိုအခုကကျွန်တော်တို့တောက်လျှောက်ရှိလာခဲ့တဲ့ဒီပတ်ရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဟိုပြန်ပြန်ထွက်သွားနေကြတဲ့တရင်တွေကျွန်တော်တို့တွေ့နေရဥမာ Chevron တို့ Telenor တို့ Kirin တို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီလိုမျိုးထွက်သွားတဲ့ဒီပတ်ရင်းနှီးမြှုပ်နှံမှုတွေနေရာမှာဟလာတခြားအစားထိုးဝင်လာမဲ့ဒီပတ်ကနေပြီးတခြားအစားထိုးဝင်လာမဲ့ရင်းနှီးမြှုပ်နှံသူတွေလည်းပဲရှိချင်းရှိမဲ့ဒါမှမဟုတ်လေပြည်တွင်းကနေပြီးတော့ပဲဟလာထွက်သွားတဲ့လူတွေရှယ်ယာတွေကိုပြန်ဝယ်ပြီးတော့လုံငန်းဆက်လုပ်မဲ့လူတွေရှိတယ်လို့လည်းပြောနေကြတယ်ဆိုအဲ့ဒီလိုနီးအားဖြင့်ဒီရင်းနှီးမြှုပ်နှံမှုတွေကိုရေရှည်မှာကြားကန်နိုင်မဲ့ကြားကန်နိုင်မဲ့အလားအလာရှိပါလားဆရာရင်းနှီးမြှုပ်နှံမှုတစ်ဆင့်ပြန်တက်လာနိုင်မဲ့အလားအလာရောရှိနိုင်ပါလားဆရာဘယ်လိုမြင်ပါလဲ
ရှိပါရဲ့ရှိတယ်ဆိုတာအဓိကတော့ policy level လူတွေကလေဒီဟာကိုဟိုထွက်သွားတဲ့ဒီ investment အနေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဟာကိုစားထုတ်ဖို့ပေါ့နော်စားထုတ်ဖို့အတွက်ဆိုရင် policy level လူတွေကဒါတွေကိုကျွန်တော်အယူဆရဆိုရင်တခြားလေး monitoring လုပ်ပြီးတော့မှဒီနေရာကိုစားထုတ်ဖို့ဆိုပြီးတော့တကယ်ကို grand strategy ပေါ့နော်သူတို့ခေါင်းထဲမှာရှိသင့်တယ်လို့ထင်တယ်ဟု
တ်အဲ
့တော့မြန်မာနိုင်ငံမှာကြတော့ဟိုလူတော်တော်များများကဟိုကျွန်တော်ရေးတဲ့ဆောင်းပါးတွေမှာပါတယ်မြန်မာနိုင်ငံတော်တော်များများမှာပတ်စံတွေရှိကြတယ်မြန်မာနိုင်ငံမှာပတ်စံတွေရှိကြတယ်ဒါပေမဲ့ဒီပတ်စံကိုဘယ်လို allocation လုပ်ရမလဲဆိုတော့ကြတော့
ဒီနေရာမှာရင်းနှီးမြှုပ်နှံမလဲဘလူးတူးအောင်လုပ်မလဲ
အဲ့ဒါကြတော့မလုပ်တတ်ကြဘူးပတ်စံတော့ရှိကြတယ်အဲ့တော့မရှိရှိတဲ့ကကြတော့ဒီပတ်စံကိုတို့ကဘာပဲလုပ်လဲဆိုတော့မြန်မြားမြက်ပြီးတော့ဟိုပါတော့ဟိုပေါ်လွယ်တဲ့ဟာပေါ့ရေပေါ်စီစီးပွားရေးပေါ်ရဥမာကားဝယ်မယ်ရေဝယ်မယ
်စိတ်ဝယ်မယ်ပြန်ရ
ောက်ဒါပဲဒီအရာတွေလုပ်မယ်ဒါပဲလုပ်ကြတာလုပ်ကြတော့ဒီမြန်မာနိုင်ငံသားတွေတော်တော်များများမှာပတ်စံရှိတဲ့ဒီကျွန်တော်တို့ပြောရတာ money ပေါ့ဗျာအဲ့ money ကိုကျွန်တော်တို့ကဘယ်လိုပုံပတ်လုပ်မလဲပေါ့ရေးဖြော်မလဲပေါ့အဲ့တော့အရေးပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီချိန်ဆိုရင်မှန်တယ်ပြောရင် stock market တွေ capital market တွေရှိနေတော့ဒါအကောင်းဆုံးအချိန်ပေါ့အဲ့ဒီဟာတွေကို stock တွေပါရအောင
်
အဲ့တော့အဲ့ stock တွေကို stock market မှာ list လုပ်ဖို့ဆိုရင်ခုနပြောတဲ့ဗမာနိုင်ငံကနေပြီးတော့ထွက်သွားတဲ့ Kirin တို့ Chevron တို့ခုပြောတဲ့ဒီ company ကြီးတော်တော်များများ Kirin Telenor တို့ပေါ့နော
်ဟုတ်ကဲ့
သူတို့ကထွက်သွားလို့ရှိရင်သူတို့ထွက်သွားလို့ရှိရင်ဒီ share ဟို share ပိုင်ရှင်တွေတော်တော်များများသူတို့ကြိုက်တဲ့လူကိုသူရှယ်ရောင်းမရအောင်
ကြောင်းမရအောင်
နိုင်ငံကနိုင်ငံကရှိတဲ့ဒါ principle ပေါ့နော
်အဲ့
တော့ဒီနိုင်ငံမှာမူရင်းနိုင်ငံမှာရှိတဲ့ဒီ share ကိုစိတ်ဝင်စားတဲ့နိုင်ငံသားအရင်ရောင်းရတာခင်ဗျားရောင်းလိုက်တဲ့ share ရဲ့ percentage block ကိုမြန်မာနိုင်ငံကပြန်ပေးရမယ်ပြန်ပေးရမယ်ဆိုရင်အားမျိုးရှိတဲ့အတွက်ရွှေပြိုင်းလူလာသူတို့ဝယ
်ဟုတ်ပါတယ်ရွှေပြိုင်း
ရွှေပြိုင်းလူကဒါလို့ရမလဲဆိုတော့ stock market မှာသူကအဲ့ဒါကိုတင်ပြီးတော့မှာ share တစ်ခုချင်းပြန်ရောင်းအောင် share တစ်ခု1000ပေါ့ဗျာအဲ့ဒါဆိုရင်ဒီပစ္စည်းကဒီထဲမှာလင်းနေတော့
ဟုတ်ကဲ့
အဲ့ဆိုဒီရဲ့ CY ထွက်လာတဲ့အမြတ်တွေကိုလည်းပြည်သူလူတွေစားလို့ရတာပေါ့
ဟုတ်ကဲ့
ဒါမျိုးကိုကြည့်နေတဲ့ဒီ policy maker ကတော့ထိုင်ကြည့်နေဖို့လိုတာပေါ့နော
်ဟုတ်ကဲ့
ဒါဆိုတော့ဒီနိုင်ငံသားတွေထွက်သွားတာတော့ပါလို့ဆိုတော့ကျွန်တော်ဖြည့်ရှင်းလို့ရနည်းလမ်းတစ်ခုလိုမြင်ပ
ါဟုတ်ကဲ့ခင်ဗျတော်တော်ဆိုးထွန်းရောဆရာဒီ unity ပြည်နှိမ့်နှုံးမှုနဲ့ပတ်သက်ပြီးတော့ထွက်သွားတာဒီထွက်သွားတဲ့နေရာမှာအစားထိုးဝင်ဖို့ပြည်တွင်းလုပ်ငန်းရှင်တွေကဝင်နိုင်ဖို့ဆရာတို့အမြင်ပါရောဘယ်လိုရှိပါလဲဆရာကိုယ်တိုင်လုပ်ငန်းရှင်တူကြီးနေ
တပတ်ကတော့ခဏတော့ဒီဘထွက်သွားတာတော့လေကျွန်တော်တို့အနေနဲ့တော့မကောင်းဘူးရောအဲ့ဒီအရင်ရှိရတော့ခုတိုင်းပြည်ကပိုပြီးကောင်းတယ်ပေါ့နော်။ဒါပေမဲ့လည်းထွက်သွားလို့လေလုပ်ငန်းတွေရပ်သွားတာမဟုတ်ပါဘူး။ဒုတိယရုပ်ရည်စဉ်းစားရင်ထွက်သွားရတယ်ပဲ။ရပ်သွားရတော့မဟုတ်ဘူး။ဘာလို့လဲ။ကျွန်တော်သူ့ပြောသလိုပဲ။အဓိကဟန်ဒိုဘာလုပ်လိုက်တာ
။ဟုတ်ကဲ့ခင်ဗျာ
။ဒါထွက်သွားလို့ဒိုင်နိုရီဆက်တွေဖုန်းတွေပိတ်သွားတာမဟုတ်ဘူး။နောက်တစ်ယောက်ပေါ့ပြီးသွားတာပေါ့နော်။ပထမတော့လက်ဘရွန်ကနိုင်ငံက invest လုပ်တဲ့လူကိုရောင်းဝယ်တ
ာပဲ။ဟုတ်ကဲ့ M1
ဟုတ်လား policy အတိတ်ရတော့သူကတော့ဒီရွှေပြိုင်းမြို့ပေါ့ကွာပြီးကြက်ကဒီရုပ်ရည်ရွှေပြိုင်းကုမ္ပဏီ ကိုကျွန်တော်ထည့်ဖို့အတွက်တော့ဟိုလုပ်နေလို့ကျွန်တော်ကြားရပါတော့ဟုတ
်ကဲ့အ
ဲ့တော့ဟိုဒါတော့လေဟိုဘာပဲလဲဆိုတော့သူကတော့ပြန်ညှိသွားတာပါကျွန်တဲ့ကုမ္ပဏီကုန်လုံးရဲ့အဲ့လိုပေါ့သူတယ်လို့ရှယ်ဘရွန်လို့ထွက်တယ်လို့ပြောရင်နောက်လူကဝမ်းတာပေါ့သူကရေနံရှာတော့တာခက်တာဆွနေရရောင်းလုံးနန်းနန်းထွက်သွားရင်တော့ဘလူကမယူရင်မြမရေနံတပါးတန်းခွေဆိုတာတိတ်နေမှာတော့သူကတော့ဟိုလိုမှုပေါ်ရှယ်ဟာဓာတ်ပါဆန်းတော့ပဲရှိရတယ်ဟိုကသူဘလူကမယူတယ်ဆိုတော့သူကကောက်သိမ်းပြီးတော့ပတ်စံကောက်တဲ့နေရာပဲရှိတာပဲ
ဟုတ်
တယ်တူးရဲ့နေရာမှာ risk များတာရေနံကဟိုကျွန်တော်ထီထိုးသလိုပဲအတွေ့ပြီဆိုရင်တော့သူနှစ်အကန့်တကရှိတယ်သူတို့ကြီးပါလေဒီဟာလေအချိန်ကလာတော့အရင်ကြီးကြော်နေပါပြီကျွန်တော်တီးတော့လို့ထပ်ထုပ်လို့တော့၄-၅ဆန်နေပေါ့ပုံကုန်ကန်နည်းဖြစ်နေတယ်ဖြစ်မှာပါအကြောင်းရတော့အများကြီးပေါ့ကျွန်တော်ကဒီဝိုင်းသမားတွေအနေနဲ့တွေးတဲ့ပုံစံတော့သူကနိုင်ငံရေးပြင်ပေါ်တခြားအချက်တွေပါပါပါကိုပြောရတာလည်းခက်တယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒါဆတူဟိုစီဟိုစီစေဝါဖြစ်မှာလာတူးတဲ့ဟာပဲလေအဲဒီကောင်လုံးလုပ်ခဲ့
တာ
ကိုစိုးဟ
ုတ်တယ်ဟုတ်တယ်
အားနေပဲရှိတယ်သူလို့တာကြာပြီ
ဟုတ်တယ်
တချို့ investment တွေပေါ့ကားပါကားဆက်ရုံဟာမျိုးဆိုတဲ့ဟိုအရင်ကောင်ကူက99နေရာစတဲ့ဆက်ရုံတွေရှိရင်ဂျပန်ဆက်ရုံတွေရောဟိုပြောရတာကအခုမှထွက်ပါလားဆိုဘယ်လိုထွက်မလဲဟိုတော့ရတော့လေဟိုအကြောင်းရတော့အများကြီးပါဟိုတို့ရတခါကြတော့လေတချို့လိုက်ငုံရင်းလက်တူပေါ့ချိန်ကောင်းလုံးထွက်လိုက်တာမျိုးလည်းရှိတယ
်ချိန်ပေးပြီးတော့ဆွနေပြီးတယ်ဇောက်တန်းဆိုဆက်တော့ဆိုသွန်းဒီလိုကိုဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုချချသိတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကျမတို့နားဆင်ကြည့်ရှုရပြီးရဲ့နောက်မှာတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်မှာပါ။အီတလီနိုင်ငံကကဘာကျော်ဘတ်ချီဆိုတဲ့ဟေးဇယ်သီးအရသာချောကလက်တွေရဲ့တက်တန်းနှစ်ပေါင်း100ကြာတဲ့အထိကဘာတဝမ်းချောကလက်ကြိုက်သူတွေကိုဆွဲဆောင်ထားနိုင်ပါတယ်။လျှို့ဝှက်ချက်ကဘာလဲဆိုတာကိုမဆုမျက်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာပြောပြမှာပါရှင
်။အီတလီနိုင်ငံအလဲပိုင်းကပီရူဂျီနာမြို့မှာ1909ခုနှစ်ထဲကတည်ထောင်ထားတဲ့ပီရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကမ္ဘာကျော်ရဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်100ရှိနေပါပြီ။လူအီဇာစပါညိုလီဆိုတဲ့ဆွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူအောင်သူကတည်ထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်100ကျော်တဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ပို့ရောင်းချနေရပါတယ်။ပီရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
ဒီမှာကလေးဘဝတွေကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေ။ဘာချီချောကလက်မှမဟုတ်ပါဘူး။ပီရူဂျီနာချောကလက်ဆက်ရုံကထက်သမျှချောကလက်တိုင်းရဲ့အရသာသိချရပြီးသားလေ။အဲ့ဒါကြောင့်အိမ်ပြန်လက်ဆောင်တွေပေးဖို့လာဝဲတာပေါ့။သူတို့ချောကလက်တွေကတကယ်ကိုကောင်းပါရဲ့
။မူလဘာချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါရဲ့။စားလိုက်တာနဲ့ရှားပေါ်မှရင်ပျော်သွားတဲ့ချောကလက်အပျော့စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါရယ်။ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလုပ်ပြီးအပေါ်ကနေမှန်ထားတာဖြစ်ပါရယ်။ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။ဒီကြစီထုတ်ပိုးထားတဲ့ chocolate တုံးလေးတွေတိုင်းမှလည်းချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီ chocolate ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါရယ်။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံကမှရေကပန်းစားခဲ့တယ်လို့ဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်ဆက်ရုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတတိကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကမ္ဘာတဝန်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ဒီဝါဒမီဖတ်ချမိုဗာမန်တေမွန်တီရှိစပိုမန်ဂျာရကေပရိုဒူချာမိုချီကာ1400ဘာချီလ်မီနူတို
ကျွန်တော်တို့လုပ်ခဲ့တဲ့ချောကလက်ပေါင်းမနေတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်တယ်လဲဆိုတာတွေ့ကြည့်နိုင်ပါတယ်။
ရစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာချီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ရုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပ
ါ È bellissimo perché quando tu vai in giro e sapere che va
Tomorrow လို့တဲ့ဘာချီချောကလက်တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကတိတ်ကိုစိတ်ကျဉ်တတ်ဖို့ကောင်းပါတယ် ကျမကခီးရီခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘက်ဂျီချောကလက်တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်။
လွန်ခဲ့တဲ့အပြစ်တရားတွေကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်
။ Beh, penso che sia una cosa abbastanza prestigiosa.
ပရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိသွားပြီဆိုတာပရူဂျီနာမျိုးအတွက်လည်းသိတ်ဂုဏ်ယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမျိုးအတွက်ရောကျွန်တော်တို့ဒီသားအတွက်ပါဂုဏ်ယူစရာပါ။
အရသာထူရတဲ့ဒီကိစ္စချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့ဆွမ်းဆောင်ရည်ကိုအီတလီမှာတလီတစားအတိအမှတ်ပြုကြပါရတယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်ပါတယ်
။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha perso un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လိုတောင်ပြောလို့ရပါတယ်။အဲ့ဒီချိန်တုန်းကကုမ္ပဏီတစ်ခုရဲ့ကြီးကဲရီထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တွေပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ဖက်ရှင်ဝတ်ချက်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကျက်လုပ်ကိုင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလယ်ပိုင်းပရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြသည်ဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပါ
ဒါကတော့မဆင်းရဲမုံတင်ဆက်တဲ့ကဘာတလောခီးသွားစီစဉ်ပါရှင်အခုတော့တည်င်းချင်းချုပ်ကိုကုစော်မိုးကျော်ကပြောပြမှာပ
ါယူကရိန်းနိုင်ငံအရှိဘက်ကံကဖွဲ့ထွက်ကြောင်းကြေညာထားတဲ့ဒုံနဲ့နဲ့လူဟန်ဒေသတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားသမ္မတဗလာဒီမာပူတင်ကအတိမတ်ပြုလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကဒဏ်ခတ်ရေးယူမှုတွေကြေညာလိုက်ပါတယ်အမေရိကန်အစိုးရကတော့ရုရှားဘဏ်တစ်ခုနဲ့အစိုးရငွေတိုက်စာချုပ်တွေကိုပိတ်ဆို့အရေးယူလိုက်ကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့ပါတယ်။ရုရှားအစိုးရကိုအနောက်နိုင်ငံတွေရဲ့ဗန်နာယီစနစ်ကနေဖယ်ရှားလိုက်တဲ့သဘောပါ။ရုရှားအစိုးရအနေနဲ့အနောက်နိုင်ငံတွေကနေငွေရှာလို့ရတော့မှမဟုတ်သလိုအမေရိကန်နဲ့ဥရောပဈေးကွက်မှာအကျွေးစနစ်နဲ့ကုန်သွယ်권လဲရတော့မှမဟုတ်ပါဘူးလို့အင်္ဂါနေ့ကကင်ဘူတော်မှာသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာပါ။ယူကရိန်းကနေခွဲထွက်ချောင်းကျင်းပထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အတိအမှတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကပြည်တင်ဝေဖန်လိုက်ကြပြီးကန္တမန်ရေးနည်းနဲ့အပြေရှားဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ယူကရိန်းပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အကျုပ်အချာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခတ်ရရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ငြင်းငြင်းဆန်းဆန်းရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းစီကတနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လုံရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်ရန်ရောက်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကယူဆကြောင်းလဲပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တန်အမတ်ကြီးကတော့သက်ဆိုင်သူတွေအားလုံးတင်းတင်းတင်းတင်းဆောင်ရွက်ကြဖို့နဲ့ကျိုးချောင်းစီလျော်တဲ့အဖြေရှာကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်ပြည်သစ်နိုင်ငံတွေကလည်းရုရှားရဲ့လုံရအပေါ်ပြစ်တင်ရှုံချလိုက်ကြပြီးပိတ်ဆို့တံခါးမှုတွေနဲ့တုံ့ပြန်မဲ့အကြောင်းပြောဆိုပါတယ်
။ကုသမှုကြပါရှင်။တည်င်းချင်းချုပ်ကိုပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်အထိဒါရိုက်တင်ဆက်ခဲ့တာပါ။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နီယာပါ။Thank you.
This program has come to you from the Voice of America, Washington.